ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ NLD အစိုးရကိုကန့်ကွက်ဆန့်ကျင်ကြောင်းရေးသားထားတဲ့စာရီမန္တလေးမြို့ကနေရာ၄နေရာထက်မနည်းမှမနည်းကလာကတ်သွားပါလေ။စာကတ်သူတွေကိုရဲတပ်ဖွဲ့ကအစုံစမ်းရှာဖွေနေစေဖြစ်ပြီးဒါဟာအကြမ်းဖက်လူရဲမှုတွေကြောင့်တရားဥပဒေစိုးမိုးမှုရောပါနေခြင်းမှာအမျိုးသားရေးအစွန်းရောက်တွေကအခွင့်ကောင်းယူလှုပ်ရှားလာတာဖြစ်နိုင်တယ်လို့သုံးသပ်ကြတယ်လည်းရှိနေပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ကုလသမဂ္ဂအစိုးရနဲ့ရခိုင်အရေးတွေပေါ်မှာကန့်ကွက်ကြောင်းရေးသားထားတဲ့စာတွေကိုမန္တလေးမြို့မဟာအောင်မြင်မြို့နယ်အပါအဝင်နေရာတချို့ကလမ်းဘေးတစ်ပင်နဲ့ဓာတ်တိုင်တွေမှာမနေ့ညပိုင်းကကတ်ထားခဲ့တာဖြစ်ပါတယ်။မဟာအောင်မြင်မြို့နယ်ရဲတပ်ဖွဲ့မှရဲမှူးတင်ထွန်အောင်ကစာကတ်သူကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ
်ကျွန်တော်ပဲလေ3-4နေရာလောက်ပေါ့နော်ဟိုဟိုချမ်းရမြသာစီပဲလေကတ်တယ်ပြောနေပြ9နာရီကျော်ဝင်းကျင်လောက်မှတွေ့တယ်လမ်းဒီ3-4နေရာလောက်အဲ့လိုပဲကတ်တာပါဒီလိုအများကြီးလည်းမဟုတ်ပါဘူးအဲကျွန်တော်တို့စုံတော့စုံစမ်းတာပေါ့ဒီမှာခုချင်းတော့မရသေးဘူးပေါ့နော်
ရန်သေးမှာကတ်ထားတဲ့စာရီမှာတော့မြန်မာနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့ UN အလိုမရှိ NLD အစိုးရကိုအလိုမရှိမြန်မာနိုင်ငံတွင်ခိုးဝင်ဘင်္ဂလီသာရှိသည့်ရိုဟင်ဂျာတိုင်းသားဆိုတာမရှိမြန်မာသမိုင်းကိုတွေးဖြင့်စေးမည်ဆိုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးသားထားတာဖြစ်ပါတယ်ဒီလိုစကတ်တာဟာကုလသမဂ္ဂကရခိုင်ပြည်နယ်မှာလူခွင့်ချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ခဲ့ကြောင်းဆွဆွဲပြောဆိုပြီးတမတော်ခေါင်းဆောင်တွေကိုရေးယူဖို့တောင်းဆိုနေချိန်တိုင်းဖြစ်ပါတယ်။မဟာအောင်မြင်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးငိမ့်တစ်ကတော့စကတ်တဲ့ဖြစ်ရပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒီစကတ်တော့အချက်၃ချက်ပေါ့ဗျာနော်။ဒီအချက်၃ချက်စလုံးကတော့ဒါအမျိုးသားရေးအစွန်းရောက်ပြီးရဲ့ဒါလှုပ်ရှားမှုပဲလေ။ဒါအားလုံးမြင်သာတာပေါ့နော်။အဲ့တော့အခုဖြစ်နေတယ်ဆိုတာကမန္တလေးမြို့ကြီးမှာလုံခြုံမှုနဲ့နေတယ်ဆိုတော့ဟိုပြောဆိုမှုဝေဖန်မှုတွေရှိတယ်ဒုစရိုက်မှုတွေနည်းနည်းထူပေါ်လာတယ်ဟိုတည်တဲ့ရေးအနေနဲ့ပေါ့နော်ရဲဝင်လမ်းအင်အားမတုံမလောင်းနဲ့ရာဇဝမှုနှိမ်နှင်းမှုတွေတရားဥပဒေစိုးမိုးမှုတွေကကျော်ပါနေတယ်ပေါ့ကျော်ပါနေတော့မန္တလေးကချိန်လန့်ချောက်ချားပွဲလို့ပြောဆိုနေကြတာတွေရှိလာတယ်လေအဲ့အဲ့ဒီဒီပေါ်မှာတစ်ဖက်ကနေပြီးတော့လှုပ်ရှားဖို့ခွန်လန်းရှာတယ်လို့မြင်ပါတယ
်လက်ရှိဖြစ်ပေါ်နေတဲ့အကျန်းဖက်လူရဲမှုတွေဟာဘိုးရဲစေဝါဖမ်းဆီးနှိမ်နင်းတာတွေကိုမကျေနပ်လို့တုံ့ပြန်တာဖြစ်နိုင်ကြောင်းဦးငိမ့်တစ်ကသုံးသပ်ပြီးတချို့တွေကတော့ဒီရာဇဝတ်မှုတွေရဲ့နောက်ွယ်မှာနိုင်ငံရေးမကျေနပ်မှုတွေရှိနေကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်မန္တလေးမြို့မှာရာဇဝတ်မှုတွေထူပြောလာတာကြောင့်လုံခြုံရေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ဆောင်ရွက်နေသူတွေကတော့ဒီအကျန်းဖက်လူရဲမှုတွေဟာမိုးရဲစေဝါနဲ့အလို့အကန်ရှားပါမှုအပေါ်အခြေခံကြောင်းသုံးသပ်ပြောဆိုတာတွေရှိနေပါတယ်